ချင်းပြည်နယ်ဟာခါမြို့နယ်ထန်တလန်မြို့ကြားမှာမြန်မာစစ်တပ်နဲ့ထန်တလန် CDF တပ်ဖွဲ့တို့ကြားတိုက်ပွဲဖြစ်ပွားခဲ့တယ်လို့နှစ်ဖက်အဖွဲ့တာဝန်ရှိသူတွေကပြောပါတယ်။စီရဲကင်းမာနေတဲ့မင်းတပ်မြို့နယ်မှာလည်းစားနပ်ရိက္ခာတင်သွင်းခွင့်ကိုအာဏာပိုင်တွေဘက်ကကန့်သတ်ထားပြီးတော့စစ်ဘေးရှောင်တွေအတွက်စားတောက်ရေးနဲ့စံမာရေးတွေမှာအခက်တွေ့နေရတယ်လို့စစ်ရှောင်ကူညီရေးအဖွဲ့ဝင်တွေကပြောပါတယ်။ဒီကြောင့်ပြည်စုံကိုတော့ VOA မြန်မာပိုင်းသတင်းတောက်နိုင်ကုန်းအင်ကသတင်းပေးပို့ထားပါတယ်။
ချင်းပြည်နယ်ဆန္ဒလန်မြို့နယ်ဘက်မှာဒေသခံဆန္ဒလန်ကာကွယ်ရေးဘက်နဲ့စစ်ကောင်စီတို့ကြားမနေ့ကတိုက်ပွဲဖြစ်ခဲ့တာမှာစစ်ကောင်စီတပ်ဖွဲ့ကထိခိုက်မှုရှိတယ်လို့ဆန္ဒလန်စီကျဲတာဝန်ရှိသူတို့ဖြစ်တဲ့ရော်မျိုးရန်ကပြောပါတယ
်။မနေ့ကပဲဆေးလာကြီးခွေးမကြီးလောက်ကနဲ့ဆန္ဒလန်ကြီးကြပေါ်မှာမနေ့ကဒီဆန္ဒလန်နဲ့ဟာခါကျမ်းမှာပဲဆန္ဒလန်ဖက်ကြီးရောက်တာပေါ်တော့ပစ်ဖြစ်တာပေါ်တော့ဒါနဲ့တိုက်ခဲ့တဲ့တော်ပြီးမှပေါ်တော့လာရောက်ဆက်မကပေါ်တော့တို့ကကြံစည်နေလို့ဒီလိုကြည့်ရတယ်။တို့ကဟာလူနာရံရတယ်ဘယ်နှကြီးဝင်ပစ်ကတဲ့ဆိုတော့ဒီကျင်းတော့ကဒီဆောက်ပေးတာပေါ့နော
်မနေ့ကဖြစ်တဲ့တိုက်ပွဲမှာစစ်ကောင်စီတပ်ဘက်က9ဦးကြဆုံးတယ်လို့ CDF ထံတလန်ဖွဲ့ဘက်ကသတင်းထုတ်ပြန်ထားပေမဲ့တိကျတည်မပြုနိုင်သေးပါဘူးလက်ရှိစစ်ကောင်စီတပ်တွေကလည်းဆန္ဒလာမြို့တွင်ဝင်ရောက်သတ်ဆွဲထားသလိုဒီသူတွေအနေနဲ့မြို့ဝင်ထွက်သွားလာကြရမှာသတိထားကြဖို့ CDF ထံတလန်ဖွဲ့ကလည်းတိုက်တွန်းထားပါတယ်မနေ့ကဆန္ဒလာမြို့နယ်တွင်တိုက်ပွဲရှိနေတဲ့ပတ်သက်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းကအခုလိုပြောပါတယ်
မနေ့ကတော့ဆန္ဒလာရဲ့စစ်တောင်ပိုင်းမှာညနေ 3:00 လောက်ကနေ 3:40 လောက်ထိပေါ့အဲ့လောက်မှာတိုက်ပွဲဖြစ်ပေါ်တာရှိပါတယ်ဒီဘက်ကတော့ထိတိုက်မှုရှိပါဘူးဟိုကတော့ကျွန်တော်တို့လည်းနဲ့ချီနေတဲ့ဆက်ဆက်ပစ္စည်းတို့ရလိုက်တာရှိပါတယ
်ဆွန်လနဲ့အောက်ကလတွင် CDF ဆန္ဒလာဖွဲ့နဲ့စစ်ကောင်စီတပ်တို့ကြားတိုက်ပွဲ၅ကြိမ်ဖြစ်ပွားခဲ့ပါတယ်စီရင်သိမ်းမှနေတဲ့မင်းတပ်မြို့နယ်မှာလည်းစံရိတ်ခါတင်တင်းခွေကိုဒေသခံအာဏာပိုင်တို့ကလည်းကန့်တားထားတာကြောင့်ဆစ်ဆောင်နေပါဝင်ဒေသခံတွေဆက်ဆက်ရှိနေတယ်လို့မင်းတပ်မျိုးစစ်ဘေးရှောင်စီမံခန့်ခွဲရေးကော်မတီဝင်တူးကပြောပါတယ
်။စာနာရိတ်ခါကန့်တားဖက်ခါကျွန်တော်တို့ကိုဖပူရေးမှဟန်တာမြိုင်လုပ်တယ်။ဆိုင်မြိုင်ပါကျန်ဆန်းနေစစ်စီပန်ထနေကုကကျွန်တော်တို့ထပ်ပူလန်ကြောင်အတိတ်ကရှိတဲ့နေရာဝင်းတင်တော့ဆစ်ဖြစ်နေတယ်။ဆစ်ဖြစ်နေတော့ကျွန်တော်တို့ရိတ်ခါထပ်တော့မှဒေသကြီးရတယ်မဖြစ်နိုင်ပါဘူး။
မင်းသားမျိုးနဲ့အတွက်လိုအပ်တဲ့စာနာပိတ်ခါတွေကိုမကွေးတိုင်းဒေသကြီးကနေတင်ပို့ရတာဖြစ်ပြီးလက်ရှိလူ၁၀ယောက်ကိုစံတိုက်လုံးနဲ့တာကန့်တတ်တင်သွင်းနေရပါတယ်။ဒီလိုတင်သွင်းရမှာလဲအဆင့်အဆင့်တယ်ပို့နေရတာကြောင့်စံစည်းတွေမြင့်တက်နေတယ်လို့သူကဆိုပါတယ်။မင်းသားမျိုးနဲ့မှာစံရိတ်ခါတင်တင်းခွေကိုစစ်ကောင်စီတပ်ဖက်ကနေကန့်တတ်ထားတဲ့ဖြစ်စဉ်ပေါ်စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းကအခုလိုပြောပါတယ
်။မင်းသားဘက်မှာတော့ကျွန်တော်တို့လိုအပ်တဲ့စစ်ဆေးမှုဆောင်ရွက်တာတော့ရှိတာပေါ့။မင်းသားဘက်မှာလည်းသူကကြမ်းဖက်တွေလှုပ်ရှားမှုတွေရှိနေတယ်တဲ့ကြောင့်မလို့ကျွန်တော်တို့စစ်ဆေးရတော့ရှိပါလား။စာနာရိတ်ခါပြတ်တော်မှုတို့မရှိပါဘူး။စာနာရိတ်ခါနဲ့ပတ်သက်ပြီးလိုအပ်တဲ့စစ်ဆေးမှုတော့ဆောင်ရွက်တာရှိပါလေ။
ပြီးခဲ့တဲ့ဩဂုတ15ရက်နေ့နဲ့16ရက်နေ့မှာမင်းသားမျိုးနယ်နဲ့မတူပြည်ကြားမှာမင်းသားကာကွယ်ရေးစီတပ်ဖွဲ့နဲ့စစ်ကောင်စီတပ်တွေကြားတိုက်ပွဲ3ကြိမ်ဖြစ်ပွားခဲ့ပါတယ်။မင်းသားမျိုးနယ်မှာစစ်တပ်ကအာဏာသိမ်းပြီးနောက်ဧပြီလကုန်ပိုင်းလောက်ကစပြီးတော့စစ်ကောင်စီတပ်နဲ့ချင်းစီတပ်တို့ကြားတိုက်ပွဲဆက်တင်ဖြစ်ပွားလာခဲ့တာပါ။တိုက်ပွဲဖြစ်စဉ်တွင်မင်းသားမျိုးပေါ်နဲ့ကျေးရွာကရွာသားတောင်းချီစစ်ဘေးသိမ်းရှောင်နေရသလိုကျမ်းမာရေးစေဝါကူညီလိုအပ်ချက်ကြောင့်စစ်ဘေးရှောင်တို့တည်ဆုံးမှုဖြစ်ပွားခဲ့တယ်လို့မင်းသားမျိုးစစ်ဘေးရှောင်စီမံခန့်ခွဲရေးကော်မတီဝင်ကပြောပါတယ်
။တိုက်ပွဲရဲ့သဘောတဘာဝအရလက်ထက်ကအကျဆုံးရှိနိုင်တယ်ဒါကိုကျွန်တော်တို့လက်ခံလို့ရတယ်။ဒါပေမဲ့စစ်ရှောင်ကြီးနဲ့တည်ဆုံးသွားတဲ့အကြီးဆုံးကလည်းများလာတယ်တစ်ထူးရှိနဲ့၃၀လောက်ရှိပါတယ်။ကျွန်တော်တို့မှာတချို့ဘုံကနန္ဒရှိယောကပါတယ်။တချို့ကကြတော့လေဒီကလေးလေးတွေတော့စစ်ရှောင်ကြီးနဲ့မိုးမီလိုအေးမီလိုဆုံသွားတယ်။တချို့လည်းဒီမီတွေနဲ့မှဆုံသွားတယ်။စစ်ရှောင်ကြီးနဲ့အဲ့ယောကရှိတဲ့ပေါင်းလေးတယောက်က၆တဲ့တိတ်စာဆုံးသွားတယ်ကျွန်တော်ဆိုရင်ကတက်ပြီးတိုးမလာဖို့ပေါ့နော်ကျွန်တော်တို့မှာကအတိအကျတော့ဒီစီးဝါနဲ့ဒီမိုင်းနဲ့မိကတော့တော့ရှိမယ်ဆိုတော့တော်တော်များများကိုကျွန်တော်တို့အသက်ကျင်နိုင်ပါလိမ့်မယ
်ဒီလိုစစ်ဘေးရှောင်နေပါဝင်ချင်းမြင့်တဲ့ဒေသခံတွေရဲ့စာဝတ်နေရေးနဲ့ကျန်းမာရေးကိစ္စတွေကိုအစိုးရအနေနဲ့တာဝန်ယူကူညီလှုပ်ဆောင်ပေးဖို့လိုအပ်နေတယ်လို့လည်းမင်းသားမျိုးစစ်ဘေးရှောင်စီမံခန့်ခွဲရေးကော်မတီဝင်တွေကတောင်းဆိုထားပါတယ်ခင်ဗျာကျွန်တော်နိုင်ကုန်းနေဂျူအီမြန်မာပိုင်းအတွက်သတင်းပေးဖို့စားပါတယ်